မြန်မာနိုင်ငံမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေအနေနဲ့တမိသားစုမှာကလေးနှစ်ယောက်ပဲမွေးဖွားဝင်ရှိတယ်ဆိုပြီးအစိုးရကပြန်လဲတတ်မှတ်လိုက်တဲ့ policy အပေါ်အတိုက်ခံကောင်းဆောင်တောင်းဆန်းစုကြည်ကပြစ်တင်ဝေဖန်လိုက်ပါတယ်အစိုးရရဲ့အဲ့ဒီလောက်ရဟာရိုဟင်ဂျာမွတ်စလင်တွေအပေါ်လူ့အခွင့်အရေးချိုးဖောက်တဲ့လောက်ရဖြစ်တယ်လို့တောင်းဆန်းစုကြည်ကတနင်္လာနေ့မှာပြောကြားလိုက်တာပါဘင်္ဂလားဒေ့ရှ်နယ်စပ်ရခိုင်ပြည်နယ်အတွင်းမှာရှိတဲ့ရိုဟင်ဂျာမိသားစုတွေအနေနဲ့တိုင်းတောင်မှာကလေးနှစ်ယောက်ပဲမွေးဖွားဝင်ရှိတယ်ဆိုပြီးမြန်မာအစိုးရက1990ခုနှစ်တည်းမှာချက်မှတ်ခဲ့တဲ့ဥပဒေကိုအစိုးရကပြီးခဲ့တဲ့သတင်းပတ်အတွင်းပြန်လည်အတည်ပြုလိုက်တာလည်းဖြစ်ပါတယ်အခုလိုလူဦးရေကန့်သက်ရခြင်းအကြောင်းရင်းနဲ့ပတ်သက်ပြီးရခိုင်အစိုးရသတင်းထုတ်ပြန်ရေးကော်မတီအတွင်းရင်းမှုဦးဝင်းမြန်က view ကိုအခုလိုရှင်းပြပါတယ
်ကျွန်တော်တို့ရခိုင်မရောက်တဲ့ဟိုနေရာရှိတယ်လို့ပြရပါမယ်ခင်ဗျာအဲ့ဒါတွေကို UN ဖွဲ့နဲ့ AZB ဆိုတဲ့ကြောင်ဝင်ဖွဲ့တွေကဆောင်ရွက်တယ်လို့လည်းပြရပါမယ်ဒါပေမဲ့သူတို့ကအောင်မြင်တယ်လို့ပြောနေမယ်အပြင်မှာတော့သူတို့ပေါင်းဝန်တော့တအားကြီးများတာပါလေအဲ့ဒီတော့ကြောင့်ကျွန်တော်တို့ရခိုင်ပြည်နယ်စုံလိုက်ကော်မတီကသူတို့ဘာသာရေးရောမှမှာပဲဒါပေမဲ့လူကြီးကထိတ်ထုတ်ပြမှာပဲလို့ပြောအကြံပြုပါတယ်အဲဒီတော့ကျွန်တော်တို့ကဒီဒေသမရမေဘုံနဂါကအပေါ်မှာအုပ်ချုပ်ရေးဘက်နဲ့ပေါင်းပြီးတော့ဒီအမေကိုပြန်ပြီးတော့အတူတူဟိုတက်ပြီးတော့ကျင်းညာပေးရပါပဲခင်ဗျအဲဒီစုံစမ်းကွန်ရှင်ချင်းမှာတော့သူ့မှာလေကျွန်တော်တို့ဒီမှာသူရဲ့စာရေးထုတ်ပြန်တာအပြည့်စုံပြင်ညာထားပါလေခင်ဗျပေါ်ပြပြီးတာရီဆောင်ရွက်နေရပါခင်ဗျသူတို့ကဒီကအရင်ကလည်းရှိခဲ့ဘူးအရင်ကလည်းရှိခဲ့ဘူးလေဒါပေမဲ့လည်းအဲ့လိုဒီလိုပါကြီးရဲ့လည်းပတ်သက်လို့တက်တာနဲ့လည်းသူ့ရဲ့မေဒီယာကိုဆောင်ရွက်တဲ့ဆိုတော့ကျွန်တော်တို့ကအမိမုံးကရှိတဲ့ဟာကိုပြန်ပြီးဆောင်ရွက်တာပါခင်ဗျာ
ရခိုင်ဆိုရသတင်းထုတ်ပြန်ရေးကော်မတီအတွင်းရမှုဦးဝင်းမြန်ပြောပြခဲ့တာပါဒီကန့်သက်ချက်ဟာရခိုင်ပြည်နယ်အတွင်းကဘူတီတောင်နဲ့မောင်တော်မြို့တို့မှာအကျုံးဝင်မှာဖြစ်ပါတယ်ရခိုင်ပြည်နယ်အတွင်းလူဦးရေအားဖြင့်ရှစ်သိန်းလောက်ရှိတဲ့ရိုဟင်ဂျာလူမျိုးတွေကိုမြန်မာအစိုးရကတိုင်းရင်းသားအဖြစ်သတ်မှတ်တာမဟုတ်ပါဘူးဒီလူတွေဟာမြန်မာနိုင်ငံအတွင်းကိုတရားမဝင်ဝင်ရောက်လာသူတွေဖြစ်တယ်လို့သတ်မှတ်ပြီးနိုင်ငံသားအဖြစ်အတိအမှတ်ပြုဖို့ညှင်းပယ်ထားတာလည်းဖြစ်ပါတယ်။အရင်တုန်းကတော့ရိုဟင်ဂျာတွေအရေးကိစ္စနဲ့ပတ်သက်ပြီးတစုံတရာပြောဆိုခဲ့ခြင်းမရှိတဲ့ပေါ်ဒေါ်အောင်ဆန်းစုကြည်ကိုလူ့ခွင့်ရေးအဖွဲ့အစည်းတွေကဝေဖန်ထောက်ပြနေကြတာဖြစ်ပါတယ်။